ထိုင်းနိုင်ငံနိုင်ငံသားတရင်တောက်ညအတင်းမှာပြီးခဲ့တဲ့တောက်ကြနေ့ညကကျင်းပါတယ်မြန်မာနိုင်ငံကစစ်ဘေးရှောင်ဒုက္ခသည်တွေရေးဆွဲတဲ့ပကြီးပြပွဲမှာပကြီးကားတရာစဉ်ကြောင့်နိုင်ပိုင်အတွက်အားလုံးရောင်းလိုက်ရပါတယ်။နေဇက်ကိုထွက်လာတဲ့လူငယ်တွေကလေးတွေထဲမှာပကြီးအနုပညာနဲ့ပတ်သက်လို့ထမ်းမြတ်ထူးချွန်သူတွေအများပြပါတယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်။ပကြီးကားရောင်းရငွေတွေကို
ပြည်တွင်အိုးမဲ့အိမ်မဲ့စစ်ဘေးရှောင်နေကြရတဲ့IDP ဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအတွက်ပေးလူမှာဖြစ်ပါတယ်။ဦးသိန်းထိုင်ဦးကဘန်ကောက်ကနေတင်ပြပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ပြည်တွင်အိုးမဲ့အိမ်မဲ့စစ်ဘေးရှောင်
အမျိုးသမီးကလေးသူငယ်နဲ့လူငယ်ရေးရဝင်ကြီးဒေါ်စုဇနာလလဆိုးကလည်းအမှုပညာရှင်တယောက်အနေနဲ့ရောဆွေးနွေးပွဲမှာပေါ်လိုင်းကနေပါဝင်ဆွေးနွေးပါတယ်။ထိုင်းမြန်မာနယ်စပ်ကအိုင်ဒီဘီစကန်ရဲ့အခြေအနေကိုသူကရှင်းပြပါတယ်။
So when we teaching
ကျမကျောင်းသားတွေထဲမှာအင်မတန်ထက်မြက်ထူးချွန်တဲ့အနုပညာရှင်တွေပါလာတာကျမသတိထားမိပါတယ်။ဒီပကြီးပြပွဲကရောင်းရငွေတွေကိုနေဆက်ကဒုက္ခသည်စခန်းကကလေးငယ်တွေအတွက်အကူအညီပေးဖို့ဖြစ်တဲ့အကြောင်းကြေညာထားပါတယ်။ပြပွဲမှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင်း IDB စခန်းအတွင်းကအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးသွားခဲ့တဲ့မှတ်တမ်းတွေဗီဒီယိုကိုလည်းပြသပါတယ်။
လက်နက်ကင်ပြည်ပခါတွေကြာစစ်ဘေးရှောင်ပြည်တွင်အိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့IDP ဒုက္ခသည်တွေရဲ့အခြေအနေကိုကရင်ပြည်မျိုးသမီးဖွဲ့ကမော်ဖရေးမကဖွန်လိုင်းကနေခုလိုရှင်းပြပါတယ်။အာလေကြောင်းတက်ခိုင်းနေကျမတို့ဖူဆိုမျိုးနယ်IDP ခမ်းမှာဆိုလို့ရှိရင်အာတာမီနယ်ရောက်တခါတဲ့ဟိုတည်ဆုံသွားတယ်ကြံခဲ့တဲ့မိသားစုတွေဆိုလို့ရှိရင်လည်း တော်တော်လေးနဲ့စိတ်ဓာတ်ရရကြတယ်ပေါ့နော်ဆိုတော့ဟိုလိုက်ပေါ်မှာဆိုလို့ရှိရင်လည်းအရင်တလကပဲဟိုတစ်ဆက်ချက်မှာIDP ကမှာဆိုလို့ရှိရင်လည်းအလီနဲ့လာကျဲပြီးတော့မှာကလေးတွေလည်းစတင်ကြောင်းမှာဟိုဗာလဲကြောင်းတဲ့ရင်းနဲ့ထိတ်လာတဲ့ကိစ္စတွေလည်းအားလုံးမြေတွေးပြီးဖြစ်မယ်လို့ကျွန်မယူကြည်တယ်။အဲ့မှာဆိုလို့ရှိရင်လည်းတခါတဲ့ဟိုတည်ဆုံသွားတဲ့မြို့သားတွေလည်းရှိရပေါ့နော်ဆိ ထိုင်တဲ့လူထုတွေနောက်ပြီးတော့မှ IDP ခန့်မှာနေထိုင်တဲ့လူထုတွေတစ်ဆက်တည်းမှာရွာတွေမှာပတ်နေတဲ့အချိန်မှာဆိုလို့ရှိရင်လည်းဒါကလက်နေကြီးကိုသူတို့ရှိတဲ့နေရာကနေပြည်တာမျိုးတွေပေါ့နော်ရပ်တပ်ပြည်တာမျိုးဆိုလို့ရှိရင်တခါတည်းဟိုမတန်စွာဖြစ်သွားတာမျိုးပြီးလို့ရှိရင်အသေးရှင်ရင်းနဲ့တည်နေတယ်လို့မျိုးလည်းအများကြီးကျွန်တော်တို့ကပြည်နယ်မှာဒီဟာမျိုးတွေခံစားရတဲ့နေထားမျိုးကျွန်တော်တို့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်စီတန်တွေကသူတို့ဒီမြို့ပေါ်မှာပဲသူတို့ကနေနိုင်တယ်သူတို့ဟိုထွဲပြီးတော့မှခရီးထွက်တာမျိုးတွေမလုပ်နိုင်တော့သူတို့တွေကတားထဲမှာရှိပြီးတော့မှလဲနေကြီးကိုခုနပြောတဲ့ IDP ရှိရနေရလူထုရှိတဲ့နေရာသူတို့ပြစ်တယ်တစ်ဆက်ထဲမှာပဲမြို့ပေါ်မှာတွေပဲဖြစ်ဖြစ်တချို့ရွာတွေမှာသူတို့မိုင်းထောင်ထားတယ်ပေါ့နော်ဟိုလူထုသွားလာများတဲ့နေရာတွေသူများ OA ရဲ့အဝေးထွက်တွေမှာဆိုလို့ရှိရင်အတော်အများဆုံးသူတို့ထောင်ထားတဲ့မိုင်းတွေကလူထုတွေကရိတ်ခါပြန်ယူတာမျိုးတွေသူတို့ရဲ့အခက်အခဲကြောင့်တစ်စုံတစ်ခုပြန်ယူတာမျိုးတွေဆိုလို့ရှိရင်လည်းသူတို့မိုင်းချပြီးတော့မှတည်ဆုံသွားတာမျိုးတွေမတမစွာဖြစ်သွားတာမျိုးတွေလည်းကျွန်တော်တို့မှာကရေဆိုင်နေရတယ်ပေါ့နော်
မြမအေးစိတ်ဝင်စားသူတွေလာရောက်ကြတဲ့ပကြီးပြဝဲကိုဒုက္ခတွေရေကူညီပေးနေတဲ့ထိုင်းမြန်မာနေကြာစည်စနာဝန်ထမ်းလုပ်ကင်နေတဲ့ People and Empowerment Foundation လို့အဖွဲ့အစည်းတွေကူညီပံ့ပိုးဆောင်ရွက်ပေးခဲ့တာပေါ့ပြဝဲစီစဉ်သူထိုင်းနိုင်ငံသူတို့ဖြစ်တဲ့ Natty Onrawi Tammy Sanga VOA ကိုခုလိုရှင်းပြပါလေ
As far as I know a lot of them have lost their homes a lot of
them ကျွန်တော်တရားတော့သူတို့တွေကအတော်များများသူတို့နေအိမ်တွေဆုံးရှုံးသွားခဲ့ရတယ်သူတို့မိသားစုတွေလည်းဆုံးရှုံးသွားကြရတယ်။အနာဂတ်တွေပျောက်နေကြရတယ်။ဒါကြောင့်လေ IDB စခန်းတွေမှာလာနေပြီးဒီမှာပဲပညာဆက်တင်နေကြရတယ်။ဒီပကြီးကားတွေအားလုံးက IDB စခန်းထဲရောက်လာတဲ့ကလေးငယ်တွေ၊ဆေးကျော်တက်အရွယ်တွေရေးဆွဲခဲ့တဲ့ပကြီးကားတွေပါ
။တစ်ချိန်စစ်နဲ့လက်နက်ကိုင်ပဋိပက္ခတွေမရှိတော့တဲ့အခါသူတို့မျှော်မှန်းထားတဲ့စိတ်ကူးရဲ့အနာဂတ်၊သူတို့နေထိုင်ခြင်းနဲ့ဘဝအတွေးတွေကိုပုံဖော်ထားတာဖြစ်ပါလေ။နေဆက်တနေရာစခန်းတွေမှာရေးဆွဲခဲ့တဲ့ပကြီးကားတွေကတန်ခေါပြို့ပေါ်ကိုရောက်လာခဲ့ပြီးအကြီးပြဝဲကတဆင့်တန်ဖိုးထားမြန်တို့သူတွေဝယ်သွားခဲ့ကြပါလေ။ဒါပေမဲ့လည်းတချို့ပကြီးကားရေးဆွဲသူဖန်တီးသူအိုးမဲ့အိမ်မဲ့ ထပ်ပြင်းနေရတဲ့ဒုက္ခတွေတွေကတချို့ကတော့အဆက်အသွယ်လုံးလို့မရတော့သလိုဖယ်ရောက်တော့မှမသိတော့ဘူးလို့ပကြီးကားအောင်မှာရေးထားတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်သိထားပါ။